ဤဂွေရောနိုင်ငံမှာနိုင်ငံရေးခိုလုံခွင့်ရဖို့တောင်းခံနေတဲ့အမေရိကန်ထောက်လှမ်းရေးအဖွဲ့ရဲ့ဝန်ထမ်းဦးဖြစ်တဲ့အက်ဒဝတ်စနိုဒန်နဲ့ပတ်သက်ပြီးတော့အမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်နဲ့ဤဂွေရောသမ္မတတို့ဆွေးနွေးပြောဆိုခဲ့ကြပါတယ်ဒုသမ္မတဂျိုးဘိုင်ဒန်ကစနိုဒန်ရဲ့နိုင်ငံရေးခိုလုံခွင့်တောင်းခံတာကိုလက်မခံဘဲပယ်ချဖို့အတွက်တောင်းဆိုခဲ့တယ်လို့ဤဂွေရောသမ္မတရာဖဲလ်ကိုရီယာကပြောပါတယ်အမေရိကန်ရဲ့ရှုပ်ဝက်ထောက်လှမ်းရေးအစီအစဉ်တွေကိုဖောက်ချခဲ့မှုနဲ့ပတ်သက်ပြီးတော့စနိုဒန်ကိုအမေရိကန်အစိုးရကလိုရှိနေတာဖြစ်ပါတယ်။အမေရိကန်ဒုသမ္မတနဲ့ပြောဆိုခဲ့တာတွေကိုစနေနေ့တိုင်းပြောကြားခဲ့တဲ့သူ့ရဲ့အပတ်စဉ်မိန့်ခွန်းမှာသမ္မတကိုရီးယားကအသေးစိတ်ထည့်သွင်းပြောကြားသွားခဲ့ပြီးတော့ဒုသမ္မတဘိုင်ဒန်နဲ့တောက်ကြနေကစကားပြောခဲ့တာဖြစ်တယ်လို့လည်းပြောပါတယ်။အမေရိကန်သမ္မတအင်ဂျီရောကတော့ဒုသမ္မတဘိုင်ဒန်နဲ့အီကွေဒေါ်သမ္မတတို့စနိုဒန်ရဲ့ကိစ္စကိုဆွေးနွေးတယ်ဆိုတာကိုပြောကြားခဲ့ပေမဲ့အသေးစိတ်ကိုတော့ထုတ်ပြန်ပြောဆိုခဲ့ခြင်းမရှိခဲ့ပါဘူး။စနိုဒန်ဟာဟောင်ကောင်ကိုတွားရောက်ခဲ့ပြီးတော့အဲ့နောက်အမေရိကန်အမျိုးသားလုံခြုံရေးဌာနကအကြမ်းဖက်တိုက်ဖျက်ရေးလုပ်ငန်းတွေကိုတားဆီးဖို့အတွက်အရေးပါတဲ့ရှုပ်ဝက်စောင့်ကြည့်တဲ့အစီအစဉ်တွေကိုဖွင့်ချခဲ့တာဖြစ်ပါတယ်။အခုလအစောပိုင်းတုန်းကတော့စနိုဒန်ဟာမော်စကိုမြို့ကိုလေယာဉ်နဲ့တွားရောက်ခဲ့ပြီးတော့အီကွေဒေါ်နိုင်ငံမှာနိုင်ငံရေးခေလုံခွင့်ရဖို့အတွက်ကြိုးပမ်းနေစဉ်မှာသူဟာမော်စကိုမှာရှိတဲ့ခီးတယ်တွေနားနေတဲ့နေရာမှာနေနေတယ်လို့ယူဆပါတယ်ခင်ဗျာ။